VOA မြန်မာပိုင်းကနေပုံထုနေညပဲအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မစင်မြတ်မောင်ပါရှင်အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာရဲဖမ်းဆီးထားစဉ်အတွင်းမှာလူမဲအမျိုးသား George Floyd ဒေဆုံးခဲ့ရမှုကိုမကျေနပ်လို့ဆန္ဒပြမှုတွေဟာအင်္ဂါနေ့ညဘက်မှာလဲရှင်းညဇက်တိုက်ဖြစ်ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ဆန္ဒပြမှုတွေအာဏာပိုင်တွေဘက်ကတုံ့ပြန်ပုံတွေနဲ့ပတ်သက်လို့ဒီအခြေအနေတွေကိုမပြတ်ဆန့်ကျင်နေတဲ့ VOA မြန်မာပိုင်းအန်တီတက်ဦးကျော်စန္ဒာနဲ့ဆက်သွယ်မိထားပါတယ်ရှင်။မနေ့တော့ကပေါ့နော်အင်္ဂါနေ့ညဘက်တုန်းကတော့အခြေအနေကတနင်္လာနေ့ညဘက်တုန်းကလောက်တော့ဟိုနှိုင်းရှင်လို့ရှင်တော်တော်လေးဟိုငြိမ်သွားတာတွေ့ရပါတယ်ဆိုတော့အဲ့ဒီအင်္ဂါနေ့ညဘက်ဒီဆန္ဒပြတဲ့အခြေအနေတွေကိုလည်းဦးကျော်စန္ဒာမြင်သလောက်အရင်ဆုံးပြောပြပေးပါရှင်
။မစမြမပြောတဲ့အတိုင်းပါပဲ။မင်းရုံကတော့ဆန္ဒပြပွဲဟာပြီးခဲ့တဲ့ညကနေစရင်တော်လေအေဂျင်နန်ညင်းဂျင်နန်စီရလို့ပြောပါလိမ့်မယ်လူရဲ့ဖြစ်စီမှုတွေသိမရှိခဲ့ပါဘူးဒါပေမဲ့ဒေတာလိုက်အချို့နေရာတွေမှာတော့ပြင်းပြင်းထန်ထန်ဖြစ်တဲ့အတွက်ကြောင့်အာဏာပိုင်တွေကဒေတာလိုက်အရေးပေါ်အခြေအနေကြီးညာပြီးတော့ထိမိညာတွေကိုတွေ့ရပါတယ်အဓိကထူးခြားချက်တစ်ခုကတော့ညမထရအမိန့်ထုတ်ပြန်ထားပြီးမယ်ညမထရအမိန့်ကိုဖီဆန်ပြီးတော့ဆန္ဒပြရပါတယ်ဒါပေမဲ့သိပြီးတော့ညင်းဂျင်နန်စီရရဲ့ရင်နဲ့ထိတိုက်တွေ့ရတာတော့တချို့နေရာတွေမှာတွေ့ရပါတယ်။ဥပမာပြင်ညစကောင်းညံကြော်တဲ့အချိန်မှာနယူးယောက်မှာလည်းထိတိုက်တွေ့ခဲ့တာဆိုတော့တွေ့ရပါတယ်။လူတွေအများဆုံးဖြစ်ခဲ့တဲ့နေရာကတော့ Texas ပြည်နယ် Houston မြို့မှာဖြစ်ပါတယ်။သူဆုံးသွားတဲ့ George Floyd မွေးဖွားတဲ့မြို့ပေါ့လေသူရဲ့ဇာတိမြို့အဲ့မှာဆိုလို့ရှိရင်သူဆွေမျိုးတွေလည်းပဲတွားရောက်ခဲ့ကြပါတယ်။လူစုလူဝေးဆိုလူဆောင်းမြင့်ချပြီးတော့တက်ရောက်ခဲ့ရတယ်ဆိုတော့တွေ့ရပါတယ်။ဆိုတော့အကုန်လုံးနှမ်းချုံပြောမယ်ဆိုရင်တော့မနေ့ကညဟာစနပ်ပြဝဲရှိပေမဲ့အေးအေးချမ်းချမ်းနဲ့ပြီးဆုံးသွားတဲ့ကြော်လွန်သွားတဲ့ညတညလို့ပြောမှဖြစ်ပါတယ
်အာနာပိုင်တွေဘက်ကတုံ့ပြန်မှုအခြေအနေကိုရောဘယ်လိုမြင်ရပါလဲရှင
်နှစ်ဖက်လုံးကထင်းထင်းမြင်းမြင်းဖြစ်နေတဲ့သဘောလို့အများစုပြောနိုင်ပါတယ်စနပ်ပြတဲ့လူတွေဘက်ကလည်းပဲအလွန်ကြုံမလုပ်တော့ဒီဘက်ကလည်းပဲအလွန်ကြုံမလုပ်ဘူးလို့အကြံပြန်ပြောနိုင်ပါတယ်တချို့ကြွက်ကြွက်ကြဖြစ်တာတော့ရှိရပါလိမ့်ဒါပေမဲ့အာနာပိုင်ဆွဲနေရမှာသမဒဘက်ကတော့အစော်ပြေးခြင်းပုံပေါ့ပါဘူးသူရဲ့အပြောကတော့ခတိနေပဲသူကစစ်တပ်ထဲကလူမျိုးလေးထိန်းသိမ်းမှုတပ်ဖွဲ့တွေကဒီအနီးအနားမှာမျိုးတော်ရဲ့ပြင်ပမှာစခန်းချထားမယ်လို့ဘာလို့သူတို့ပြောတာရှိပါရဲ့အဲ့ဒီပြီးတော့ Washington DC မှာပဲအဲ့ဒီအင်ဖြူရောနာဆန္ဒပြနေတဲ့လူတွေရဲ့အပေါ်ကညဘက်မှာစီဟိုင်းရဲ့လူမျိုးမှုထိန်းသိမ်းဟိုင်းမဟုတ်ဘူး Military Helicopter စီဟိုင်းပြန်နမ်းမတော်လည်းတွေ့ရပါတယ်သမဏရဲ့အင်ဖြူရောမှညာဖက်ဆန္ဒပြနေတဲ့လူစုရဲ့ခေါင်းနားမှာကပ်ပြီးခမင်းနင်းကိုပြန်သွားတာစစ်ရဟင်ဖြစ်နေပါတယ်ဆိုတော့ဒါဟာလူစုကိုတမင်တကာချင်းချောက်သွားတဲ့သဘောဆန္ဒပြလူကိုချင်းချောက်တဲ့သဘောဆိုတော့တော်တော်လေးပေါ်လွင်တယ်လို့လူကသုံးသပ်ကြပါတယ်အဲဒါကြောင့်သမ္မတဒေါ်နယ်ထရန့်အနေနဲ့ပြည်ခဲ့တဲ့နှစ်ကစစ်တပ်လှုပ်ပြီးနေနေမယ်လို့ပြောထားတဲ့လေတံကလုံးဝလျှော့ပြီးမဲ့သဘောကိုမတွေးရပါဘူးဒီတိုင်းပဲတင်းမာနေစေလို့ဆိုနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်နေတဲ့အခြေအနေကပေါ့နော်ဒီအမေရိကန်မှာနှစ်ပေါင်းများစွာတည်းကအမြင့်တွယ်နေတဲ့ဒီအသားရောင်ခွဲခြားမှုပြဿနာဆက်ရှိနေတယ်ဆိုတာကိုပြသနေတယ်လို့ရောပြောလို့ရလားရှင
်မှန်ပါတယ်အဲ့ဒီပြဿနာကအမြင့်တွယ်လာတဲ့နှစ်ပေါင်းများစွာဆိုတော့လုံးဝပတ်ပြောက်သွားပြီလို့တော့မဆိုနိုင်ပါဘူးဒါပေမဲ့အခုဖြစ်နေတဲ့ကိစ္စမှာကအသားရောင်ခွဲခြားမှုကြောင့်လူမျိုးချင်းမုန်းတိမှုတော့မဟုတ်ပါဘူးလူမျိုးရေးမုန်တိမှုကတော့သလိုကြတဲ့မှာမရှိပါဘူး။နောက်ပြီးတရားဥပဒေအချင်းလည်းပဲအကုန်လုံးဟာဒန်းတူခွင့်ရေးပေးထားခြင်းဖြစ်ပါတယ်။ဖြစ်နေတဲ့ပြဿနာကဒီလို George Floyd ကိုဖမ်းဆီးကင်ကွယ်တဲ့ပုံစံမျိုးလူဖြူတယောက်ဆိုရင်သူတို့ဘယ်လိုလုပ်မလား။ဒါမေးစရာဖြစ်ပါတယ်။ဒီနေ့အချင်းရဲတူသူရဲ့ကင်ကွယ်ပုံကင်ကွယ်နည်းလိုပဲပြောမှာဖြစ်ပါတယ်။လာလို့ဆိုပဲဟိုတုန်းကလည်းပဲ Rodney King တို့ ਆ လို့ဆိုတာအဲ့လိုမျိုးဖြစ်ခဲ့ပါတယ်။သူတို့ရဲဘက်ကဒီကိစ္စမှာအလွန်အကျွံတုံ့ပြန်ပြောက်လိုက်တဲ့အတွက်ကြောင့်မဖြစ်တင်တာတွေဖြစ်သွားတဲ့သဘောပါဒါကိုလူတွေကမကျေနပ်ဘူးတကြိမ်တစ်ခါဖြစ်တာမဟုတ်ဘူးမကြာခဏလူဆက်တက်ဆက်ဖြစ်လာတယ်ဆိုတော့ဒါဟာလူမှုအသံဝိုင်းထဲမှာအဲ့လိုရှိနေရဆိုတာတဲ့ရဲတချို့ရဲ့ကင်ပယ်ကင်ပယ်နီးလို့ပြောရင်ပုံမှန်ပါလိမ့်မယ်ရဲတွေမှာလည်းပဲတချို့ရဲတွေဟာဆိုရင်ဆန္ဒပြသမားတွေနဲ့ပူးပေါင်းပြီးတော့ပါဝင်ဆန္ဒပြတဲ့လူတွေအများကြီးရှိပါတယ်ဒါပေမဲ့လူတွေရဲ့စိတ်ထဲမှာဆွဲနေတာကဒီဟာဟာမညီမျှမှုဒီလိုကင်ပယ်ကုန်ကြည့်ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်ထည့်ပြောချင်တာက Republican သမ္မတဟောင်း George W. Bush ရဲ့အင်ဂျင်ချက်ဖြစ်ပါတယ်သူကနိုင်ငံရေးကိုမပြောဘဲအတော်ကြာကြာနှုတ်ပိတ်နေခဲ့ပြီးတော့မှမနည်းကကြီးညာချက်ထုတ်ပါတယ်သူဟာ Donald Trump ရဲ့ကင်တွယ်ပုံကိုဘာမှမပြောပါဘူးဒီကိစ္စအတွက်စေဆုံးသွားတဲ့လူတွေဘက်ကသူဂရုဏာသက်တယ်ဆိုတာကိုပြောပါတယ်နောက်ပြီးသူပြောတဲ့စကားတစ်ခွန်းထဲမှာ American ပြည်ထောင်စုရဲ့အမှန်တကယ်လူအချက်ကိုသိကျင်တယ်ဆိုရင်အခွင့်အရေးတန်းလူမရသူတွေဖိနှိပ်ခံရသူတွေ အခုရေလွတ်လွတ်ဆွန်းဆွန်းနေသူရဲ့ရှုတော့ငါကြီးမှသာလည်းမြင်နိုင်မယ်ဆိုရသူပြောသွားပါတယ်။ဒါအင်တန်မှန်ကန်တဲ့စကားပါ။ဆိုတော့အထူးသဖြင့်တယောက်တွေကိုအကောင့်ထဲဖွာရတဲ့လူတွေဟာအဲ့ဒီလူတွေရဲ့ရှုတော့ငါကြီးပြီးတော့မြင်သင့်တယ်လို့ယူဆပါတယ်ခင်ဗျာ
။ VOA မြန်မာပိုင်း Editor ဦးကျော်စံတာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ။